မြန်မာနိုင်ငံနဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံပါဝင်ပြည်တွင်းပြည်ပကရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီဖြင့်နောက်ထပ်ဒေါ်လာတန်180ရောပေးမယ့်အကြောင်းအမေရိကန်ကကြေညာလိုက်ပါတယ်။အခုပေးမယ့်အကူအညီနဲ့ဆိုရင်ရိုဟင်ဂျာ9400ရောဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့2019ခုနှစ်ဩဂုတ်လကစလို့အမေရိကန်ကထောက်ပံ့နေတာတိကျမှ9ဘီလီယံနီးပါးရှိနေပြီလို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြေညာပေးနေထုတ်ပြန်ချက်မှာပြောဆိုထားတာပါ။အကူအညီပေးမယ့်ထဲကဒေါ်လာ93သန်းကျော်ကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတဆင့်ပေးမှဖြစ်ပြီး89သန်းကျော်ကိုအမေရိကန်နိုင်ငံကအကူအညီပေးရေးအေဂျင်စီ USAID ကတဆင့်ပေးမှဖြစ်တဲ့အကြောင်းလည်းပြောပါရယ်။အကူအညီပေးမယ့်ထဲက138သန်းနီးပါးကိုလူမျိုးလုံးရှင်းလင်းမှုနဲ့လူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေလူမျိုးပြောင်းရှင်းလင်းမှုတွေကနေအသက်မသေလွတ်မြောက်လာသူတွေအပါအဝင်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်94000ကျော်နဲ့အင်းရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကဒေသခံလူမှုအသံဝင်တွေတုံးဆွဲသွားမှဖြစ်ကြောင်းလည်းဝန်ကြီးပလင်ကင်ကကြေညာချက်မှာပြောဆိုထားပါမြန်မာနာမည်နဲ့စစ်တပ်ကတော့လူမျိုးတွောင်းရှင်းလင်းမှုလုပ်ခဲ့တယ်ဆိုတော့ဆွဆွဲချက်တွေကိုငင်းဆန်ထားပြီးရိုဟင်ဂျာဆွေးရောက်တွေရဲ့တက်ခိုက်မှုကိုတုံ့ပြန်တဲ့နေမည်ရှင်းလင်းတဲ့စစ်စင်ရေးတွေဖြစ်နေပြောဆိုထားပါတယ်ဝန်ကြီးပလင်ကင်ကတော့မြန်မာနိုင်ငံကအကြမ်းဖက်မှုတန်ခံရသူတွေနဲ့နေရဲဆုံးခွာသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်မှုတွေအားပေးကူညီမှုတွေနိုင်ငံတကာကအရှိန်မြှင့်ကြဖို့လည်းတိုက်တွန်းနေတာပါဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကလည်းရိုဟင်ဂျာဒုက္ခသည်တွေအတွက်ရန်ပုံငွေဒေါ်လာတန်း1000လောက်ရနိုင်မှုမျှော်လင့်ထားတဲ့အကြောင်းမေလမှာကျင်းပတဲ့အလှူရှင်စည်းဝေးမှာပြောဆိုထားပါတယ်ခင်ဗျာ